ဒီလလေလောက်ကစပြီးတော့ဒီကုန်တင်ရင်တွေတင်ဆောင်တဲ့ကုန်ပစ္စည်းအလေးချိန်ကိုအာဆီယံဆန်နှုတ်အတိုင်းကိုတင်ဆောင်ဖို့သတ်မှတ်လိုက်တဲ့နောက်ပိုင်းမှာတန်ချိန်ပိုတဲ့ရင်တွေကိုအခုတခါဒီလန်ဒရာဖြတ်တန်းခွင့်တွေကိုလည်းပိတ်ပင်လိုက်ပါတယ်။ဒါကြောင့်ကုန်ပစ္စည်းတင်ဆောင်ကားတွေဟာ20လောက်အထိကိုမြင့်တက်သွားတယ်လို့ကုန်တယ်တွေကပြောပါတယ်။ဒီအခြေအနေကြောင့်ပဲကုန်ပစ္စည်းဈေးန အကောင့်ထည့်ဖို့မယ်လို့ဒီလ17ရက်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီစနစ်အရကုန်တင်ရင်တွေဟာအရင်ကတင်ဆောင်နေတဲ့အလေးချိန်တဲ့ထက်ဝက်လောက်ရော့ကျသွားတာကြောင့်ကုန်ပစ္စည်းတင်ဆောင်ကတွေဟာနှစ်ဆလောက်မြင့်တက်ခဲ့တယ်လို့ရန်ကုန်ပြည်နောင်ပွဲဝင်တန်းကစံကုန်တဲ့တယောက်ကပြောပါတယ်
။စားကားတွေကဟိုအရင်တန်ဖိုးတွေမဆက်မှတ်ဘူးပေါ့နော်။အဲ့ဒီအချိန်ကတော့ဈေးနဲ့အခုလက်ရှိအခြေဈေးနဲ့နှစ်ဆလောက်ပြတ်သွားတယ်။ဟိုမန္တလေးဆိုရင်အရင်တော့က66က65 1800ပေါ့နော်။အခုဆိုရင်မန္တလေးဆိုရင် 3000 ကျွန်တော်တို့ဆန်8ကိုပေါ့နော်တည်ယူကြည့်ကားကပေါ့။အရင်တော့ကကျွန်တော်တို့10ရင်းတစ်စီးကိုဆန်8 900 800တင်တယ်ခင်ဗျာ။ကိုယ်ကဆယ်ရင်းတစ်စီးကိုအိတ်300ပဲတင်လို့ရတယ်။ဘလန်တန်ကျင်တက်မှလည်းကြောင်းစားသမားတွေကလည်းမကြိုက်တဲ့ခါကျသူကားကတိုးတောင်းလာ
ဒီလိုတန်စာကားတွေတက်တာကြောင့်ကုန်စည်နှုံးတွေလည်းမြင့်တက်လာသလိုစံစည်းကွက်ဟာလည်းအယောင်းဝယ်ကျဆင်းလာတယ်လို့သူကဆက်ပြောပါတယ
်ကုန်စည်နှုံးတွေပါအခုကတက်သွားတာပေါ့အရင်တော့ကဆိုလို့ဈေးနဲ့အခုဈေးနဲ့တော့ဒီတန်စာကနှစ်ဆတက်သွားတာကုန်စည်နှုံးအပြောင်းလဲလက်ရှိအနေအထားအရတော့တောင်ပေါ်ကလူတွေကလည်းဒီဈေးတွေတက်တော့စိတ်မဝယ်နိုင်ကြဘူးပေါ့နော
်မကွေးတိုင်းရေနံချောင်းမြို့ကကျက်တုံပွဲစားတယောက်ကတော့တန်စာကဈေးတက်တာတဲ့နောက်ပိုင်းမှာကုန်တင်ရင်ရှားပါတဲ့ပြဿနာပါကြုံတွေ့နိုင်တယ်လို့ပြောပါတယ
်ကျွန်တော်တို့ဘက်ကရင်တန်စာစားက
တပိတ်တာဘူးပေါ့နော်ရင်တော့ကားကတန်စာက40လောက်ရှိရတယ်အခုတော့90ကျပ်ဖြစ်သွားတာပေါ့နော်တပိတ်တာဘူ
းကုန်စည်းလုံးပြောင်းလဲရဈေးကတော့တက်ရောက်ရတာပေါ့ဈေးကတက်သွားတာဘူးဈေးကတပိတ်တာ90တက်တော့ကြတော့ဒီရောင်းတဲ့နေရာလဲအဲ့ဒီကုန်ကျစရိတ်ပါထက်ပြတ်ပြီးတော့ရောင်းရတာပါတက်ပါတယ်အဲ့ဒီကုန်စည်းလုံးတက်တဲ့ပြဿနာတဲ့ကိုယ်စီစီမှုအချုံးမှုမဲ့တက်နာကိုကျွန်တော်ပူပြီးဆုံးရရလိမ့်မယ်လို့ထင်တယ်နောက်ပိုင်းကြရင်လေကားကသူ့မှာပေါ့ဗျာဟိုငကူရှိတာအစီးပြာဒါပေမဲ့အခုလိုပေါ့နော်သူကနှာခေါက်ခွဲလောက်သွားမယ်ဆိုကားအစီးပြာ50လောက်လိုမယ်အဲ့ကမှကားကသင်နေမဖြစ်သေးဘူးဆိုတော့အဲ့တက်နာအစီးချင်းကြရင်ဖြစ်လာမယ်လို့ကျွန်တော်ထင်တယ်ဗျာ
ရန်ကုန်ကတည်ယူပို့ဆောင်ရေးကုမ္ပဏီတစ်ခုကလည်းအခုအခါအရင်ကတည်းတန်စာက2စားကနေ3စားအထိတိုးမြင့်ယူထားကြောင်းပြောပါတယ်အရင်ကဆိုကုန်မရတာကြောင့်သူတို့ကားတွေရန်နာထားတာတွေရှိတဲ့အတွက်ကားမလုံလောက်တဲ့ပြဿနာတော့မရှိနိုင်ဘူးလို့ပြောပါတယ်။စီးပွားရေးပညာရှင်ဒေါက်တာခမောင်ညိုကတော့ကုန်ပစ္စည်းအလေးချိန်ကန့်သတ်လိုက်တဲ့အပေါ်မှာအခုလိုရှုမြင်ပါတယ
်။မျိုးပေါ်ပြန်တစ်ခုကတော့တန်စာကတွေပြတ်တာပေါ့လေ။နောက်တစ်ခုကတော့အကောင့်ဘက်ကပြောလို့ရှိရင်ကတော့ကိုတို့ကလည်းဒီ excess weight overweight တင်ရတာပေါ့လေ။တင်တဲ့အခါမှာတော့အကျိုးရှိတာတော့ပုဂ္ဂလိကအကျိုးရှိတယ်အဲ့မဒီလမ်းနေပြဲဒါတို့တရားတွေပြက်တာတို့ပြရတာကဟိုပြည်သူများပြည်သူရဲ့ရပုံငွေတွေကသွားတာပေါ့လေ။ဒါကိုကတော့အဲ့ဒီဇယီတီကိုပုဂ္ဂလိကကလည်းကြခံခိုင်းလိုက်တဲ့သဘောမျိုးပေါ့လေ
။အာဆီယံဆန်အရဆိုရင်မြန်မာနိုင်ငံမှာအသုံးပြုနေတဲ့6ဘိန်းကားတစ်စီးဟာရင်းနဲ့ကုန်စုစုပေါင်း16တန်း10ဘိန်းကား21တန်း12ဘိန်းကား25တန်း14ဘိန်းကား34တန်း18ဘိန်းကား46တန်းနဲ့22ဘိန်းက55တန်းအထိသာတင်ကြရမှာဖြစ်ပြီးတန်ဖိုးတင်တဲ့ကားတွေဟာစစ်ဆေးဂိတ်တွေမှာပိုနေတဲ့ကုန်တွေကိုချပြီးမှသာဖြတ်သန်းခွင့်ပြုမှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေအကြကုန်သွယ်မှုတိုးမြင့်လှုပ်ဆောင်ဖို့ပူးပေါင်းဆောင်ရွက်မှုတွေရဲ့တစိမ့်တစ်ပိုင်းအဖြစ်စံချိန်စံညွှန်းတွေတတ်မှတ်လာတာဖြစ်ပါတယ်။အခုနောက်ဆုံးဆိုရင်ဒေတာရင်းကုန်သွယ်မှုယင်းနှိမ့်ညံ့မှုတွေနဲ့ကမ္ဘာလဲခီးစွားလုပ်ငန်းတွေကိုတိုးချဲ့ဖို့အတွက်ရည်ရွယ်ပြီးအာဆီယံအသင်းဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေဟာယူနန်ပြည်နဲ့ကူမင်းမြို့မှာတွေ့ဆုံနေကြပါတယ်